ထိုင်းနိုင်ငံတောင်ပိုင်း Renown Mew Renown ဌာနမြန်မာစာတင်ကျောင်းကဆရာဆရာမ30ယောက်ကိုနိုင်ငံသားလူ့သမားတွေအနေနဲ့စာတင်ကြားခွင့်မရှိတဲ့အတွက်အာဏာပိုင်တွေကဩဂုတ်လ24ရက်နေ့ကဖမ်းဆီးခဲ့ပြီးတော့ Renown အလုပ်သမားနဲ့အလုပ်ကိုင်ရှာဖွေရေးဌာနကအမှုဖွင့်အရေးယူထားပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်း Renown မြို့ကမြန်မာရွှေပြောင်းကျောင်းသားကျောင်းသူပေါင်း1500လောက်စာတင်ကြားနေတဲ့ Renown ဌာနမြန်မာရွှေပြောင်းစာတင်ကျောင်းကဆရာဆရာမ32ဦးကိုထိုင်းအနာပိုင်းတွေကဖမ်းဆီးခဲ့တာပါတရားဝင်မှတ်ပုံတင်ထားခြင်းမရှိသလိုထိုင်းနိုင်ငံရဲ့ပညာရေးဝန်ကြီးဌာနရဲ့လက်အောက်ခံ Migrant Learning Center အဖြစ်အတိမတ်ပြုခံနိုင်ရတဲ့အကြောင်းမဟုတ်တာကြောင့်ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
သူတို့ကအဲ့အခုပြောနေတဲ့အားလုံးကတော့32ဦးလို့ပြောတယ်ဆရာဆရာမဆရာမကများတာပေါ့အဖွဲ့ဆောင်ဝင်ဖန်တာပေါ့လေအနာပေါင်းဆောင်ကစစ်ချက်ပါတယ်ရေချက်ကလည်းပါတယ်ပြီးတဲ့ခါကျတော့ငုနာပြောတဲ့သဝတိကံပါတယ်ပြီးတဟဟံပါတယ်ဒီလုံမိုင်းလုံမိုင်းချက်ပြီးပေါ့ဒါပေမဲ့အခုဆွဲတာတော့အဓိကလုံမိုင်းလုံမိုင်းချက်ခွေရနေပြီးသူ့ရဲ့ဟောစာပေါ့ဟိုတရားဝင်အလုပ်လုပ်ခွင့်မရဘဲနဲ့ဒီလောက်ကိုလုံနေတယ်ဆိုပြီးတော့ဒါနဲ့ဖန်တာပေါ့ဒါသူတို့လည်းကြာခံတာပြီးသားပဲအရင်တော့လည်းအမပတ္တိမှာလည်းတန်းဖြစ်တာပဲလေ
ကျောင်းမှာစာတင်ကြားနေတဲ့ဆရာဆရာမတွေဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကော့တောင်းမြို့ကနေရနောင်းဘက်ကိုကူးလို့ရတဲ့နယ်စပ်ချက်ကျော်လက်မှတ်တွေကိုကင်ဆောင်ထားကြသူများဖြစ်တယ်လို့လည်းဆိုပါတယ
်သူကဥပ္ပိုလ်အဖိတ်ဥပ္ပိုလ်ပိတ်တဲ့ကျောင်းဆိုစနေနေ့ဖွင့်တယ်တဲ့ကျောင်းနေရကျွန်တော်တို့ဒီဘက်မှာအဲဒီအဖိတ်ဥပ္ပိုလ်မဟုတ်စနေနေ့ဆိုရင်ဟိုပိတ်တာပေါ့နော်အဲ့တော့မနေ့ကစာတင်ကျောင်းမှာမဖြစ်တာဘောရာပတ်စီနေလာကြတာအများကြီးပေါ့ဒါမဲ့အဲ့ဒီမှာ CN တမားလည်းပါတယ်လို့ကြားတာပဲကျွန်တော်တို့အဲ့ဒီထောက်ထားဒါရေသနာတင်လာမှာပေါ့နော်လောစေ
ရေနောင်းဌာနီကျောင်းမှာကျောင်းသားကျောင်းသူပေါင်း1500ခန့်တက်ရောက်ပညာသင်ကြားနေတာဖြစ်ပြီးကျောင်းဖွင့်ထားတာဟာ15နှစ်ထက်မနည်းရှိနေပြီလို့ဆိုပါတယ်ဒီကျောင်းကိုတော့မြမဖုံးတော်ကြီးတပါးဖြစ်တဲ့မြင်းညံဆရာတော်ကတာဝန်ယူဖွင့်လှစ်ခဲ့ပြီးရေနောင်းကထိုင်းဖုံးတော်ကြီးကျောင်း3ကျောင်းကဆရာတော်ကြီးများကဝိုင်းဝန်းကူညီပြီးဖွင့်လှစ်ထားတာဖြစ်တယ်လို့လည်းဦးမင်းဦးကဆိုပါတယ်ဒါပေမဲ့တရားဝင်မှတ်ပုံတင်ထားခြင်းမရှိဘဲနားလည်မှုနဲ့သာဖွင့်ထားတဲ့ကျောင်းဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းတောင်ပိုင်းရဲ့မြမကလေးအများဆုံးတက်ရောက်တင်ကြားနေတဲ့စာတင်ကျောင်းလည်းဖြစ်ပါတယ်။ဒီကျောင်းဟာမြမတင်ရိုးနဲ့အထက်တန်းထိပညာသင်ကြားပေးနေတာဖြစ်ပြီးအထက်တန်းကိုတော့ကော့တောင်းဘက်မှာတွားရောက်ဖြေဆိုနိုင်ပါတယ်။ပြီးခဲ့တဲ့နှစ်ကတော့ဆယ်တန်းအစိုးရစစ်ဆံမှုပွဲကိုအဲ့ဒီကျောင်းကကျောင်းသားတချို့ဟာမြဝတီမြို့ဘက်မှာလာရောက်ဖြေဆိုခဲ့ပါတယ်။ဖမ်းဆီးခံရတဲ့ဆရာဆရာမတွေကိုတော့ရနောင်းအလုတ်သမားနဲ့အလုတ်ကန်ရှာဖွေဌာနကအမှုဖွင့်အရေးယူထားတာဖြစ်တဲ့အတွက်မြမတန်ယုံရဲ့အကူအညီကိုယူပြီးဆရာဆရာမတွေလွတ်မြောက်ရေးအတွက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကပြောဆိုခဲ့ပါတယ်ရှင်။